ဒုတိယကမ္ဘာစစ်အတွင်းဆေးရသဘုံမှုကျူးလွန်သူတွေအဖြစ်အင်္ဂလိပ်နိုင်ငံတွေကရှုမြင်ထားတဲ့ဂျပန်စစ်တီတွေကိုအမှတ်တရဂုဏ်ပြုထားရာအငင်းပွားဝယ်ရာစုခွနိဖျားကြောင်းကိုဂျပန်ဝန်ကြီးချုပ်ယိုရှိဟိဒေဆူဂါကမာဆာကာကီဆိုတဲ့တစ်ပင်တစ်ပင်ကိုစောင်းဦးရာဒီပွဲတော်အတွက်ဒီဖျားကြောင်းကိုလှူဒန်းခဲ့တာဖြစ်ကြောင်းဖျားကြောင်းတာဝန်ရှိသူကပြောပါတယ်ဂျပန်ထိပ်တန်းနိုင်ငံကြီးကောင်းဆောင်တွေဒီဖျားကြောင်းကိုသွားရောက်ဂါရဝပြည်တိုင်းအင်္ဂလိပ်တရုတ်တောင်ကိုရီးယားနိုင်ငံတွေကဂျပန်ကောင်းဆောင်တွေရဲ့လိုရက်ကိုအမြဲတမ်းရှုတ်ချလိရှိတာပါဒီယာစုကုနိဖျားကြောင်းမှာစစ်အတွင်းတည်ဆုံးခဲ့တဲ့ဂျပန်လူမျိုးစုအများစုပါဝင်တဲ့စစ်တီနှစ်တန်းခွဲရဲ့အမည်ငွေရကြာဆုံးတဲ့နေရာတွေကိုဖော်ပြထားပြီး19ရာစုနှောင်းပိုင်းကစလို့ဂုဏ်ပြုထားသလိုဒုတိယကမ္ဘာစစ်ပြီးငယ်ငယ်ကခုံရုံးကစစ်ရသမှုကောင်တွေအဖြစ်သတ်မှတ်ခဲ့တဲ့ဂျပန်စစ်တပ်ထိပ်တန်းကောင်းဆောင်တွေနဲ့ထင်ရှားတဲ့နိုင်ငံရေးသမားတွေကိုလည်းဂုဏ်ပြုထားပါတယ်ဝန်ကြီးချုပ်ယော်ရှိဟိတဲ့ဆူကဟာဗီယက်နမ်နဲ့အင်ဒိုနီးရှားကို၄ရက်ကြာပြီးဒီနေ့တနင်္ဂနွေနေ့မှာစတင်မှာဖြစ်ပြီးအဲ့ဒီမတိုင်ခင်အခုလိုရာစုကုနိဖျားချောင်းကိုဂုဏ်ပြုလက်ဆောင်ပေးပို့တာဖြစ်ပါတယ်